ရုရှားနဲ့စစ်ပဲပူးပေါင်းဆောင်ရွက်မှုတွေနောက်ထပ်တစ်ဆင့်တိုးမြင့်ဆောင်ရွက်မယ်လို့တရုတ်ကာယဝယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ယူကရိန်းစစ်ကာလရုရှားတရုတ်ဆက်ဆံရေးပုံပြီးနီးကပ်လာချိန်မှာပဲအခုလိုကြေညာချက်ကထွက်လာခဲ့တာပါ။ရုရှားကိုရောက်နေတဲ့တရုတ်ကာယဝယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးလီရှန့်ဖူဟာတနင်္ဂနွေနေ့တုန်းကရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရုရှားကာယဝယ်ရေးဝန်ကြီးဆာဂျေရှော့ဂူနဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။နိုင်ငံအကြီးအကဲနှစ်ဦးရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်တဲ့အနေနဲ့တရုတ်ရုရှားစစ်တပ်တွေဟာစစ်ရေးပူးပေါင်းဆောင်ရွက်မှုတွေစစ်ပက်နည်းပညာပိုင်းဆက်ဆံမှုတွေနဲ့လက်နက်ကုန်သွယ်မှုတွေပို့ပြီးတိုးလှုပ်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးလီကအင်္ဂါနေ့ကပြောပါတယ်။နောက်ထပ်အဆင့်တစ်ရပ်ကိုအသေးချာတိုးမြင့်ဆောင်ရွက်မယ်လို့သူကဆိုပါတယ်။တရုတ်သမ္မတရှီချင်ပင်ရုရှားကိုတွားရောက်ပြီးခဲ့တဲ့နောက်အခုတရုတ်ကာကွယ်ဝန်ကြီးရဲ့သုံးရက်ကြာခီးစဉ်ဟာတရုတ်အနေနဲ့ရုရှားကိုပို့ပြီးထိစပ်ဆက်ဆံမှုတွေတိုးလှုပ်မယ်ဆိုတဲ့အကြောင်းဖော်ပြနေပါတယ်။အမေရိကန်ရဲ့သူ့မဟာမိတ်တွေရဲ့နိုင်ငံတကာဩဇာတရားမှုမိမိစိမ့်မဲ့ကမ္ဘာခင်းချင်းတစ်ခုဖန်တီးဖို့ရုရှားနဲ့တရုတ်တို့ကပို့ပြီးနီးနီးကပ်ကရှိလာကြတာပါ။ယူကရိန်းကိုရုရှားကျူးကျော်စစ်နဲ့ပတ်သက်လို့တရုတ်ဘက်ကဝေဖန်ပြောဆိုတာမရှိသလိုအမေရိကန်နဲ့ NATO ကရုရှားကိုရန်စနေတယ်လို့တရုတ်ကအပြစ်တင်ထားပါတယ်။တရုတ်သမ္မတကရုရှားခီးစဉ်ဟာလည်းရုရှားသမ္မတပူတင်ကိုနိုင်ငံရေးအရာထောက်ခံမှုပြရောက်သလိုယူကရိန်းစစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်လုပ်နေတဲ့အနောက်နိုင်ငံတွေရဲ့ကြိုးပမ်းမှုမထိရောက်ဘူးဆိုတာကိုလည်းပြဖို့ဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။